မြန်မာနိုင်ငံဆိုင်ရာအာဆီယံထူးတန်မှန်ဆရာဝန်ယူဆော့ဖ်ကမြန်မာစစ်ကောင်စီရဲ့နိုင်ငံတကာကြီးဦးဝနမောင်လင်းနဲ့အွန်လိုင်းမှာဆွေးနွေးစဉ်လူသားချင်းစာနာမှုအကူအညီတွေပေးနိုင်ဖို့အတွက်နှိတ်ကုံတဲ့အထူးပြစ်ခတ်ရစဲထားဖို့ကမ်းလှမ်းတင်ပြခဲ့ပါတယ်။ဒါကိုစစ်ကောင်စီဘက်ကသဘောတူတဲ့အကြောင်းမစ္စတာယူဆော့ဖ်ရဲ့ပြောဆိုချက်ကိုသတင်းမီဒီယာတွေကရေးပါတယ်။လူသားချင်းစာနာတဲ့အကူအညီတွေပို့ဆောင်ပေးနိုင်အောင်အပြည့်အဝထားဖို့အာဆီယံထူးတန်မှန်ရဲ့ကမ်းလှမ်းချက်နဲ့ပတ်သက်လို့ TNL ခေါ်တောင်းပလောင်ဇနက်ကန်ဖွဲ့ရဲ့ပြောခွင့်ရသူဗမှုတိုင်ကျော်ကသူ့ရဲ့သဘောထားကိုခုလိုပြောပါတယ်။
ဒီကတော့ဟာအကောင်းပါမယ်နော်ဒီအဒါမတ်တွေကလည်းထုတ်ပြန်တဲ့အချိန်လက်တွေ့ရဖို့လိုတယ်အလက်နာဖို့လိုတယ်ဆက်ပေးတာဘောတူတယ်ဆိုတော့ဒီကတော့ကြာထူးစီမပြူဘူးလို့လိုတယ်ဟောနော
် TNL တောင်းပလောင် EU ရခိုင်နဲ့ MNDAA ကုကဖွဲ့ပြီးပါတယ်ညီနောင်မဟာမိတ်ဖွဲ့ကနေဒီ COVID-19 ကရောဂါတက်ဖြစ်ရေးလုပ်ငန်းတွေကိုထိရင်ရောက်ဆောင်ရွက်နေဖို့အတွက်တိုက်ပွဲတွေလျှော့ချဖို့တက်ဆိုင်ရာဖွဲ့စည်းတွေကိုဒူလာ၄ရက်နေ့ကပဲစီတံချက်ထုတ်တိုက်တွန်းထားပါတယ်။ဒီတော့မဟာမိတ်တုပ်ဖွဲ့မှာပါတဲ့ MNDAA ကုကံဖွဲ့နဲ့စစ်ကောင်စီတက်ကြားမှာတော့ဇူလိုင်လကစတင်ပြီးတော့ဒူလာ၅ရက်နေ့အထိရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်ကျူကုတ်ပန်ဆန်းမုံကူဖောင်းဆိုင်ဒေသတွေမှာတိုက်ပွဲတွေပြင်းထန်ခဲ့ပါတယ်။အာဆီယံထူးတန်မှန်ရဲ့ကလန့်ချက်အပေါ်မှာစစ်ကောင်စီတက်တွေနဲ့တိုက်ခိုက်နေတဲ့ KIA ကချင်တပ်ဖွဲ့ဘက်ကသဘောထားကိုမင်းမြားမှာတော့တင်ရည်တောင်းများဘုံမင်းတော်ဘူးကခုလိုပြောပါတယ
်အဲ့တော့တော့ကျွန်တော်ခေော်ဘူကော်မတီရဲ့အဲထုတ်ပြန်ချက်နဲ့ပဲကျွန်တော်ပြောလို့ရမှာပါခုလိုလို့ဆရာတော့အဲဘူကော်မတီကကျွန်တော်ကိုဘာမှညှိနှိုင်းတာမရှိပါဘူးနော
်စစ်တပ်ကအာဏာသိမ်းခဲ့ပြီးတဲ့နောက်စစ်ကောင်စီတပ်တွေနဲ့ KIA ကြားကချင်ပြည်နယ်အတွင်းမှာဒီနေ့မတ်လကစတင်တိုက်ပွဲတွေပြန်ဖြစ်ခဲ့တယ်လို့ပဲတိုက်ပွဲတွေဟာစကိုင်းတိုင်းနဲ့ရှမ်းပြည်နယ်မြောက်ပိုင်းအထိကိုကျေပြန့်လာနေပါတယ်ဒီလိုရကြောင်ဒေသခံထောင်နဲ့ချီပြီးတော့ဘေးလွတ်ရာတွေမှာပုန်းခိုနေရပြီးတော့လူသားချင်းစာနာစရာအကူအညီတွေလုံမင်းလိုအပ်နေကြပါတယ်။မြန်မာနိုင်ငံရဲ့မြေပြန့်ဒေသတွေဖြစ်တဲ့စကိုင်းမန္တလေးမကွေးစတဲ့တိုင်းဒေသကြီးတွေမှာတော့ပြည်သူ့ကော်မတီအဖွဲ့တွေဟာအချင်းချင်းမဟာမိတ်ဖွဲ့ပြီးတော့စစ်ကောင်စီကိုပူးပေါင်းတိုက်ခိုက်ဖို့ညီညာချက်ထုတ်ပြန်မှုတွေရှိနေပါတယ်။လက်ရှိ PDF တွေနဲ့စစ်တပ်ကြားပြန်လည်ပြစ်ခတ်မှုတွေရှိတဲ့ဒေသတွေကစစ်ပီးဒုက္ခတွေဟာလည်းစောင့်နေအခက်အခဲတွေကိုရင်ဆိုင်နေရပါတယ်။PNL လို့ခေါ်တဲ့ပုံအမျိုးသားလူမျိုးရေးအဖွဲ့ချုပ်နိုင်ငံကဘူမူကြီးခေါ်ဦးကကတော့လက်ရှိကမ်းလှမ်းတဲ့ပြစ်ခတ်ရစဲကြီးဟာတတိုင်းတပြည်လုံးအပြစ်ရရေးဒေသလိုက်အပြစ်ရရေးနဲ့လူသားချင်းကူညီမှုဆိုင်ရာအပြစ်ရရေးစာတွေကိုကွဲပြားရှိနေမှုလိုအပ်တဲ့အကြောင်းထောက်ပြပါတယ
်။ Criminal Intelligence ဆိုင်ရာလို့ပြောရင်တော့မာဂျီမန်တေရီယန်လုပ်ငန်းလုပ်ဆောင်နိုင်ဖို့အတွက်နေရာဌာနပေါက်ကက်ဧရိယာတွေတတ်မှတ်ပေးပြီးတော့အေးပေါက်ကက်ဧရိယာတွေမှာရပ်ပေးရတာပေါ့။ပေါက်ကက်ဧရိယာမဟုတ်တဲ့နေရာတော့ရပ်ဖို့မလိုဘူး။ဒီမတေရီယံလောက်တဲ့ဒီပါနဲ့နေရာနဲ့အချိန်ကိုတော့မလုပ်ပါနဲ့တော့လက်ဆောင်ရဖို့ပါဗျာဇာတ်နဲ့နေရာတိုက်ကြပြီးတော့ဒါကြောင့်ဒီပါရဲ့နေရာရဲ့အချိန်ရဲ့အဲ့ဒါတွေကလိုအဲ့ဒါလိုအတိတ်ပဲဖွင့်ရင်အလုံးပြည့်တယ်လို့ထင်တယ
်လူသားချင်းကူညီမှုဆိုင်ရာပြည့်ရရေး Humanitarian Ceasefire ကိုဆူဒန်နိုင်ငံစစ်ပွဲကာလအတွင်းမှာလည်းဆောင်ရွက်ခဲ့ပြီးအကြောင်းပြောပါတယ်ပုံအမျိုးသားဖွဲ့ချုပ်ပါဝင် NCA ပြည့်ရစာချုပ်လက်မှတ်ရေးထိုးထားတဲ့တိုင်းဒေသလက်နက်ကိုင်စစ်ပွဲကတော့အာဆီယံရဲ့ဘုံသဘောတူညီချက်၅ချက်ကိုလက်ခံထားလို့အထူးသဖြင့်မြန်မာရဲ့ဂျာဝန်ဆောင်ရွက်မှုကိုမြန်မာနိုင်ငံရဲ့ပြည်ထောင်စုအခြေအနေနဲ့ကိုက်ညီအောင်လို့ဆောင်ရွက်တော်မှာဖြစ်တဲ့အကြောင်းသဘောထားထုတ်ပြန်ထားပါရယ်မြန်မာစစ်တပ်ဘက်ကတော့အုပ်ချုပ်ရေးနဲ့လူမျိုးရေးလုပ်ငန်းတွေကိုထိပါလာမှာအပစီးဆိုင်ရာလှုပ်ရှားမှုတွေကိုဩဂတ်စ်လ၁ရက်နေ့ကနေပြီးတော့စက်တင်ဘာလ၃၀ရက်နေ့ထိရပ်ဆိုင်ထားတဲ့အကြောင်းထုတ်ပြန်ထားပါရယ်ခင်ဗျာ